ကျင်းပချစားတဲ့အမှုတစ်ခုမှာပါဝင်ပတ်သက်တယ်လို့သတင်းထွက်လာပြီးတဲ့နောက်အင်ဒိုနီးရှားအာနာယာဒီမိုကရက်တစ်ပါတီခေါင်းဆောင်ယာရူးကနှုတ်ထွက်သွားပါတယ်။2010ခုနှစ်ကပါတီဥက္ကဋ္ဌဖြစ်တဲ့ရွေးချယ်ခံခဲ့ရတဲ့အသက်45နှစ်အရွယ်အန်နက်စ်အာဘနင်ဂရွန်ဟာစနေနေ့သတင်းစာရှင်းလင်းပွဲမှာသူနှုတ်ထွက်တဲ့အကြောင်းပြောဆိုလိုက်တာပါ။အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကတောက်ချန်နီးကကြေညာရမှာဂျာဗာကရင်အာကစားယုံကြီးတိဆောက်ရေးနဲ့ပတ်သက်ပြီးတော့အာဘနင်ဂရွန်ဟာလလာပါယူခဲ့တယ်လို့တန်တရားရှိတဲ့သတင်းတွေထွက်ပေါ်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ဒေါ်လာ 9,500 တန်ဖိုးရှိတဲ့ကားတစ်စင်းကိုလက်ခံခဲ့တယ်လို့အင်ဒိုနီးရှားကလာတဲ့သတင်းတွေမှာဖော်ပြပါတယ်။သူ့ဘက်ကညှဉ်းဆန်းထားပေမဲ့ဒီပြစ်မှုထင်ရှားရင်ထောင်ဒဏ်၄နှစ်ကျခံရနိုင်ပါတယ်။ဒီမိုကရက်တစ်ပါတီအတွက်ခေါင်းဆောင်အသစ်ရွေးချယ်ဖို့တနင်္ဂနွေနေ့မှာပါတီအဖွဲ့ဝင်တွေတွေ့ဆုံကြဖို့ရှိပါတယ်။